မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအင်တာနက်ကိုအားထားရတာဖြစ်တာကြောင့်အခုလိုပိတ်ထားတာဟာဒီလုပ်ငန်းတွေကိုအဟန့်တားများစွာဖြစ်စေတဲ့အတွက်အ мян ဆုံးပြန်ဖွင့်ပေးဖို့အစိုးရကိုတိုက်တွန်းတယ်လို့ကုလသမဂ္ဂရဲ့ကြေညာချက်မှာပါရှိပါတယ်။အင်တာနက်ပိတ်ခံထားရတာဟာအဲ့ဒီဒေသတွေကိုလူသားချင်းစာနာမှုအရတွားရောက်ကူညီဆောင်ရွက်နိုင်ဖို့အတွက်ကန့်သတ်ချက်တွေဖြစ်နေတယ်။လက်နက်ကိုင်ပဋိပက္ခတွေကြောင့်ထိခိုက်ခံစားနေရတဲ့ပြည်သူလူထုရဲ့နေစဉ်လူမှုဘဝတွေကိုပါထိခိုက်နေပြီးစားနပ်ရိက္ခာ၊ပညာသင်ကြားရေး၊ကျန်းမာရေးဝန်ဆောင်မှုတွေနဲ့တရင်ချက်လက်ရရှိရေးဆိုင်ရာအခြေခံခွင့်ရေးတွေကိုပါဆက်လက်ထိခိုက်နိုင်တဲ့လာလာရှိရလို့ဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်ပေါ်အစိုးရတက်မတော်နဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကပြန်လည်သုံးသပ်ပြီးတင်းတော်တို့ဆောင်ရွက်ပေးလိမ့်မယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမချုပ်ဇော်မင်းထွန်းကပြောပါတယ်
။အားတော့ကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့တက်မတော်ပါဝင်သက်ဆိုင်ရာဝန်ကြီးဌာနတွေကပြန်လည်သုံးသပ်ပြီးဆောင်ရွက်ပေးသင့်တယ်ဆောင်ရွက်ပေးပါလိမ့်မယ်။ခုနပြောတဲ့ internet line မရှိလို့မလို့ဆက်သွယ်သက်တောက်တယ်ဆိုတာမဟုတ်ပါဘူး။အဲ့ရအရင်ကြီးရောကျွန်တော်တို့အကြောင်းချက်တွေကအကုန်လုံးတွေ့နေရတာပါပဲ။အွန်လိုင်းပေါ်မှာပဲဒီကဆက်သွယ်ရေးလိုက်မှာပါဒီဆက်သွယ်ဟိုပြတ်တောက်တယ်ဆိုတာမရှိပါဘူး။တက်ကခုတည်င်းတောင်းမှာပဲသိရတာပဲလေ။ RF လို့ပါလဲပြင်ရပါလေ။ဒီဟာတွေကတော့ခုနပြောတဲ့ဟာနဲ့တော့မဆက်ဘူးဗျ
။တက်မတော်နဲ့အေရိုးတိုက်ပွဲတွေဖြစ်ပွားနေတဲ့ပုံနေကျွန်းကြောက်တော်မြောက်ဦး၊မင်းပြမောင်တော်၊ဦးတီတောင်၊ရသိတောင်၊မြေပုံမြို့နယ်တွေအပြင်ချင်းမြင့်နယ်ပလောက်ဝမြို့နယ်မှာမိုဘိုင်းဖုန်းအင်တာနက်လိုင်းတွေကိုဇွန်လ22ရက်နေ့ကတည်းကယာယီပြတ်တောက်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်မှုကြီးဌာနကညွှန်ကြားထားတာဟာဒီကနေ့စက်တင်ဘာလ30ရက်နေ့မှာတရတရရှိပြီဖြစ်ပါတယ်။နိပညာပိုင်းဆိုင်ရာဖန်တီးမှုတွေနဲ့ထင်ရှားတဲ့ရန်ကုန်အခြေစိုက်ဖန်တီးရအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်မစ္စတာဂျက်ကကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပါတယ
် Well I mean I think it's great that the United Nations are supporting
ကုလသမဂ္ဂကအခုလိုထုတ်ပြန်လိုက်တာကအင်မတန်ကောင်းပါတယ်အရေးလဲကြီးပါတယ်မြန်မာနိုင်ငံမှာလူတိုင်းကစမတ်ဖုန်းနဲ့အင်တာနက်သုံးကြတယ်ဒီလိုချိန်မှာအင်တာနက်ကိုဖျက်ချလိုက်တော့သူတို့ရဲ့ဘဝတွေကိုတိုက်ရိုက်အကျိုးသက်ရောက်မှုရှိသွားတယ်ဒီလိုကိစ္စတွေကိုကုလသမဂ္ဂကထောက်ပြပြီးကြေညာချက်ထုတ်ပြန်လိုက်တာကိုကျွန်တော်တို့ကြိုဆိုပါတယ်
ချင်းမီနယ်ပလဝါနဲ့ရခိုင်မီနယ်မောင်နှောဘူတီတောင်ရသေးတောင်နဲ့မြေပုံမြို့နယ်တွေမှာစက်တင်ဘာလဇန်လောက်ကအင်တာနက်လိုင်းပြန်ရခဲ့ပေမဲ့တက်မတော်နဲ့အေရီတို့တိုက်ပွဲတွေဖန်ချာကဏဖြစ်ပွားလေးရှိတဲ့ကြောက်တော်မြအုပ်မင်းများနဲ့ပုံနေကျုံမြို့နယ်တွေမှာဒီနေ့ထိအင်တာနက်မရသေးတာပါပြီးခဲ့တဲ့ရက်ပိုင်းကမြအုပ်မြို့နယ်တိန်ညိုကျေးရွာမှာမိုဘိုင်းဖုန်းအင်တာနက်လိုင်းတို့ပြန်အသုံးပြုခွင့်ရတယ်လို့သတင်းတို့ထွက်ခဲ့တဲ့အတွက်အင်တာနက်လိုင်းပြန်မရသေးတဲ့နယ်မြေတွေကဒေသခံတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကို RFA ကအတည်ပြုမင်းမြတဲ့အခါမှာတော့အရင်တိုင်းပဲဆက်လက်ပိတ်ခံထားဆဲဖြစ်တယ်ဆိုတာသိခဲ့ရပါတယ်ရခိုင်တက်တော်အေအေကတော့ရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်တာကိုမတို့လားပါဘူ
းလူတိုင်းအတွက်ဒါအသုံးဝင်တဲ့ဥစ္စာဖြစ်နေတဲ့အခါကျတော့ဒါဖွင့်ပေးတင်တာပေါ့နော်အဲ့ဒီဆိုရှယ်မီဒီယာကိုအသုံးပြုပြီးတော့မှဒါဥစ္စာပေါ့နော်ဒီဘဲပေါင်းစုံတောင်းစုံကနေပြီးတော့ဒါအသုံးချပြီးတော့အလုံးလုံးနေကြတဲ့ဥစ္စာတွေရှိဥပမာတချို့ဘဏ်တွေဘဏ်လုပ်ငန်းတွေပါတယ်ဆိုလို့ရှိရင်အော်အင်တာနက်နဲ့ချိတ်ဆက်ပြီးတော့အဲ့လိုလုံးနေတဲ့ဥစ္စာတွေအကုန်လုံးရပ်တန့်နေတာပေါ့တီဝိုင်းသမားတွေလည်းပဲအဲ့ဒီအင်တာနက်နဲ့ချိတ်ဆက်ပြီးတော့အလုံးလုံးနေတဲ့လူတွေအများကြီးရှိတယ်ဆိုတော့အဲ့ဒါတွေအကုန်လုံးရပ်တန့်ကုန်တဲ့အခါကျတော့ဘေးထွက်ဆိုးကျိုးကတော့အများကြီးဖြစ်တာပေါ့ဗျာပြည်သူလူထုတွေပဲဒါဒုက္ခဖြစ်တာပေါ့
အေးရဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောတော့တာပါကုလသမဂ္ဂအဖွဲ့ကတောင်းဆိုချက်နဲ့ပတ်သက်ပြီးအစိုးရအဖွဲ့နဲ့ဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကို RFA ကမေးမြန်းဖို့ဒီကနေ့စူးစမ်းပေမဲ့ဖုံးလက်ခံဖြစ်ကြတာမရှိပါဘူးဒီကနေ့မှာအင်တာနက်လိုင်းအပိတ်ခံထားရတာတရတရမြောက်ပြီးဖြစ်လို့ရခိုင်ပြည်နယ်ကလူဦးရေ6သိန်းကျော်သောပြည်သူများအပေါ်စာနာကြောင်းနဲ့စီးလုံးမှုရှိကြောင်းပြသနိုင်ဖို့အတွက်အရက်ဘက်အဖွဲ့စည်းကဥဆောင်ပြီးမိုဘိုင်းဒေတာနဲ့ Wi-Fi တွေကို24နာရီတိတိအသုံးမပြုဘဲနေကြမဲ့အင်တာနက်ဖြတ်တောက်မှုတရတရမြောက်နေ့ Day 101 Internet Blackout Day လှုပ်ရှားမှုကိုလှုပ်ဆောင်နေပါတယ်ဒီလှုပ်ရှားမှုမှာလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာအဖွဲ့မြမစီဝါရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနဖွံ့ဖြိုးမှုအတွက်မြန် ICD ဖွဲ့မီရိုနဲ့ဖန်တီးရတို့ကဥဆောင်ပါဝင်ပါတယ်အခုလိုလှုပ်ရှားမှုပြုလုပ်ရတဲ့အပေါ်ဖန်တီးရဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ချက်က
why we decided to organize it was because
ကျွန်တော်တို့ဒီလိုလှုပ်ဖို့သုံးဖြတ်လိုက်ရတာကလူတိုင်းကအင်တာနက်သုံးခွင့်ရှိရမယ်တကယ်လို့အင်တာနက်မရှိဘူးဆိုရင်နေ့စဉ်လုပ်ရတဲ့အလုပ်တွေတငယ်ချင်းတွေနဲ့ဆက်သွယ်ရတဲ့အလုပ်တွေဟာသတင်းအချက်အလက်သိရဖို့တွေဟာအင်မတန်ခက်ခဲပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကအင်တာနက်မရတဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေကိုသိရှိနိုင်ဖို့အတွက်အလေးပေးပြောဆိုရတာပါ
အင်တာနက်ပိတ်ပင်တာဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ဖွံ့ဖြိုးမှုရည်မှန်းချက်ပန်းတိုင်ဆိုင်ရာမူဝါဒတွေနဲ့ဆန့်ကျင်နေတဲ့အတွက်အင်တာနက်ဝန်ဆောင်မှုတွေချက်ချင်းပြန်လည်ဖွင့်လှစ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာရေးဥပဒေပါနိုင်ငံတော်ကဆောင်ရွက်ရမယ့်တာဝန်တွေနဲ့အညီလူသားချင်းစာနာရေးအဖွဲ့အစည်းတွေပါအဟံတားမရှိတွားရောက်နိုင်ရေးအတွက်ကူညီဖို့အစိုးရကိုတိုက်တွန်းတယ်လို့ကြေညာချက်မှာပါရှိပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ